မြန်မာနိုင်ငံအတွင်းကလူခွင့်ရေးနဲ့လူသမားခွင့်ရေးခြေအနေတွေကိုစောင့်ကြည့်အကဲဖြတ်တဲ့ EU ဥရောပသမဂ္ဂအဖွဲ့ရဲ့မြန်မာပြည်ခီးစဉ်ကတော့ပြီးဆုံးသွားပါပြီ။ဖေဖော်ဝါရီလ17ရက်ကနေပြီးတော့22ရက်နေ့အထိမြန်မာပြည်ကိုတွားရောက်လေ့လာခဲ့တဲ့ဥရောပသမဂ္ဂနဲ့ဥရောပသမဂ္ဂရဲ့ပြည်ပရေးရာဌာနကအဆင့်မြင့်အရာရှိတွေရဲ့ခီးစဉ်အဆုံးသတ်ပြီးတော့အခုသူတို့ဥရောပကိုပြန်ရောက်ခဲ့ပါပြီ။ဥရောပသမဂ္ဂကုလသမဂ္ဂကထုတ်ပြန်တဲ့အစီအခံစာတွေအရရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတာနဲ့အလို့သမားခွင့်ရေးတွေကလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်ဆိုတာကြောင့်ဒီအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုမြန်မာနိုင်ငံအတွင်း EU ဘက်ကအဆင့်မြင့်ကိုယ်စားလှယ်တွေတွားရောက်လေ့လာခဲ့တာပါ။သူတို့ရဲ့မြန်မာပြည်ခီးစဉ်အတွင်းမှာအဓိကထားပြီးတော့လေ့လာခဲ့တဲ့ချက်တွေကတော့နိုင်ငံတကာဥပဒေတွေကိုချိုးဖောက်မှုတွေရှိမရှိရှိခဲ့ရင်လည်းအဲ့ဒီချိုးဖောက်သူတွေကိုအရေးယူမှုရှိမရှိကုလသမဂ္ဂရဲ့အထူးလုပ်ငန်းစဉ်တွေနဲ့သတ်မှတ်ချက်တွေမှာပူးပေါင်းဆောင်ရွက်မှုတွေရှိမရှိပြည်ပကဖြစ်ပွားမှုတန်ခံရတဲ့လူမှုအတိုင်းဝိုင်းအတွက်လူသားချင်းစာနာမှုကူညီတွေကိုထိန်းချုပ်တာတွေရှိမရှိနိုင်ငံတွင်းအိုးအိမ်စွန့်ခွာတိမ်းရှောင်နေရသူတွေရဲ့လုံခြုံရေးခြေနေကောင်းမကောင်းဒုက္ခသည်တွေနေရမှာရေရှည်ပြန်ပြီးတော့ခြေချနိုင်မှုလုံခြုံစိတ်ချမှုခြေနေတွေရှိမရှိတည်နှလုံးလက်ခွင့်လူသမားအခွင့်အရေးခွဲခြားဆက်ဆံမှုနဲ့အမုန်းပွားစေတဲ့စကားပြောဆိုမှုစတဲ့ကိစ္စတွေပဲဖြစ်ပါတယ်ကလဥရောပသမဂ္ဂကိုယ်စားလှယ်တွေဟာမြန်မာနိုင်ငံသတင်းမီဒီယာကောင်စီရပ်ဖွဲ့လူမှုအဖွဲ့အစည်းလူသမားအခွင့်အရေးလှုပ်ရှားသူတွေလူသမားသမဂ္ဂနဲ့စီးပွားရေးအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံခဲ့ပါတယ်သူတို့အဖွဲ့ရဲ့မြန်မာပြည်ခီးစဉ်တွင်တွေ့ရှိတဲ့ချက်လက်တွေကိုစစ်စစ်သုံးသပ်မှာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ EU ဥရောပသမဂ္ဂတို့အနာဂတ်ဆက်ဆံရေးဘယ်လိုဆက်လုပ်ဆောင်မလဲဆိုတာကိုစီစဉ်ကြမှာပါ